ဒီကနေ့တွင်ဘာလာရွေးကောက်ပွဲနောက်ဆက်တွဲအငင်းပွားမှုတွေဖြစ်ရှင်းတဲ့ပတ်သက်လို့နိုင်ငံရေးပါတီကိုယ်စားလှယ်အနေနဲ့ကန့်ကွက်လွှာတင်သွင်းတဲ့နေရာမှာဟန်တာတွေရှိခဲ့တယ်လို့မြန်မာရွေးကောက်ပွဲစောင့်ကြည့်ခဲ့တဲ့ကာတာစန္ဒကပြောဆိုလိုက်ပါတယ်။ 2015ဒီရွေးကောက်ပွဲအလွန်ကာလအခြေအနေတွေအပြင်ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြစ်ရှင်းလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ကြေညာချက်တစ်စောင်ကိုကာတာစန္ဒကဒီကနေ့ဒီဖေဖော်ဝါရီလ29ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်တာပါ။ဒီအကြောင်းပြေဆိုကြတော့ဒီရဂုံမျိုးကနေပြီးတော့ VOA သတင်းတောက်မမီမြခိုင်ကတင်ပြထားပါတယ်ရှင်။
2015ရွေးကောက်ပွဲအလွန်ကာလမှာရွေးကောက်ပွဲကန့်ကွက်လွှာတင်သွင်းနိုင်တဲ့ပတ်သက်လို့အခက်အခဲတချို့ရှိတာမို့လာမယ့်အစိုးရအသစ်အနေနဲ့ရွေးကောက်ပွဲဥပဒေတွေနဲ့လုပ်ငန်းစဉ်တွေကိုပြန်လည်ပြင်ဆင်ဖို့မြမရွေးကောက်ပွဲလေးလာစောင့်ကြည့်ခဲ့တဲ့ကာတာစန္ဒကအကြံပြုပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲကန့်ကွက်လွှာတင်သွင်းဖို့ကုန်ကျစရိတ်9000ဘင်ရွေးကောက်ပွဲအငင်းပွားမှုဆိုင်ရာခ
Qatar Center ရဲ့မြန်မာပြည်ဌာနေသာဝန်ခံ Frederick Rowski ကပြောပါလေ
There are a number of barriers that have
နိုင်ငံရေးပါတီတွေကကုစလေတော်တော်များများရွေးကောက်ပွဲကန့်ကွက်လာတင်သွင်းနိုင်ဖို့အတွက်အဟန့်သားတွေတော့အများကြီးရှိပါတယ်အဓိကကတော့ကုန်ကျစရိတ်များလွန်းတာကြောင့်ပါနောက်အဟန့်သားတစ်ခုကတော့ခုံရုံးကြားနာမှုကိုနေပြည်တော်မှာပြုလုပ်တာဖြစ်တဲ့အတွက်ဝေးလံတဲ့ဒေသတွေကနေထိုင်နေသူတွေအတွက်အခက်အခဲရှိပါတယ်ဒါပေမဲ့ကော်မရှင်နေနဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေကိုတွားပြီးတော့ခုံရုံးကြားနာမှုတွေလုပ်ဖို့ရှိနေပါတယ်အဲ့ဒီအတွက်လည်းကြိုးစားပါတယ်အဲ့တော့လာမယ့်အစိုးရအသစ်အနေနဲ့နောက်လာမယ့်ရွေးကောက်ပွဲတွေနဲ့ဂျာဖြတ်ရွေးကောက်ပွဲတွေမှာတိတာထင်ရှားတဲ့တက်ရောက်မှုမျိုးရှိလာနိုင်တာမို့လို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဥပဒေကြောင်းနဲ့လုပ်ငန်းစဉ်တချို့ကိုအမြန်ဆုံးပြုပြင်လုပ်ဆောင်ဖို့ကြံပြုလိုပါတယ
်။ကာတာဆန်တာအနေနဲ့ရွေးကောက်ပွဲအလွန်ကာလအခြေအနေတွေကိုလေ့လာဆောင်ကြည့်ရမှာမဲရလက်ပုံစံတွေကိုထုတ်ပြန်တာနဲ့ပတ်သက်လို့လိုအပ်ချက်တွေရှိသလိုမဲရလက်ထုတ်ပြန်တဲ့အချို့နေရာတွေကိုစောင့်ကြည့်လေ့လာရေးအဖွဲ့တွေအနေနဲ့လွတ်လွတ်လပ်လပ်လေ့လာခွင့်မရဘူးလို့ကာတာဆန်တာကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ရွေးကောက်ပွဲအငင်းပွားမှုဖြည့်ရှင်းရမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့အမှုတွေတွေကိုနှောင့်နှေးတင်ကြမှုမရှိသေးဘဲအမြန်ဖြည့်ရှင်းဖို့လိုတယ်လို့မစ္စတာရော့စကီကအခုလိုပြောပါတ
ယ
်ဒီလုပ်ငန်းစဉ်ကမပြီးသေးပါဘူးမကြာမီမှာကော်မရှင်အနေနဲ့လည်းရွေးကောက်ပွဲငင်းပွားမှုတွေကိုအပြီးသက်ဖြည့်ရှင်းနိုင်ရင်တော့ကောင်းပါလေမြန်မာပြည်ရဲ့ရွေးကောက်ပွဲငင်းပွားမှုဆိုင်ရာဖြည့်ရှင်းခြင်းလုပ်ငန်းစဉ်မှာလွတ်တော်သက်မစတင်ခင်ကာလမှာရွေးကောက်ပွဲအလွန်ငင်းပွားမှုဆိုင်ရာကန့်ကွက်လွှာတွေကိုအပြီးသက်ကြားနာစရာလည်းမလိုပါဘူးဒါကြောင့်လွတ်တော်အသစ်စတင်ပြီးသွားတော့မှငင်းပွားမှုတွေကိုကြားနာနေရစေအခြေအနေဖြစ်နေမှာပါကော်မရှင်အနေနဲ့တော့ရွေးကောက်ပွဲဆိုင်ရာငင်းပွားမှုတွေကိုအကောင်းဆုံးဖြည့်ရှင်းသွားမယ်လို့အခိုင်အမာပြောထားပေမဲ့ဒီလုပ်ငန်းစဉ်တွေကလည်းမပြီးသေးပါဘူး
နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲအပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်သွင်းတဲ့ကန့်ကွက်လွှာစုစုပေါင်း55မှုရှိပြီးအခုချိန်ထိကော်မရှင်အနေနဲ့ကန့်ကွက်လွှာ2မှုကိုပဲအပြည့်သက်ဆုံးဖြတ်ချက်ချသေးတာဖြစ်ပါတယ်ရွေးကောက်ပွဲအငင်းပွားမှုတွေကိုခုံရုံးဖွဲ့ကြားနာရမှာနေပြည်တော်ကိုအချိန်ချင်းသွားရောက်ပြီးကြားနာရတာမို့အခက်အခဲရှိသလိုခုံရုံးဖွဲ့ကြားနာမှုတွေကြန့်ကြာတာနဲ့ပတ်သက်လို့တော့ပြဿနာမရှိဘူးလို့2015ရွေးကောက်ပွဲမှာရှမ်းပြည်နယ်ရက်ဆောက်မြို့နယ်ကနေပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့ပြီးကော်မရှင်ကိုရွေးကောက်ပွဲကန့်ကွက်လွှာတင်သွင်းထားတဲ့ NLD ပါတီကဥက္ကဋ္ဌညီကျော်ကပြောပါတယ
်ကျွန်တော်တို့ကဒီကန့်ကွက်လွှာတင်သွင်းတာဟုတ်တယ်အဲ့ဒီကုန်ကျစရိတ်ကများတာထက်ကိုအဓိကတော့ကျွန်တော်တို့ကဒီနေပြည်တော်မှာဟိုဆက်လိုက်တာကပိုဆိုးတာပေါ့နော်နေပြည်တော်ဒီ UC ကဆက်လိုက်တာကဒါကျွန်တော်တို့ဆိုပြည်နယ်ဆိုရင်ပြည်နယ်လွတ်တော်စေတဲ့ရှမ်းပြည်နယ်နဲ့ကျွန်တော်တို့တွားတာပေါ့ရုံးကျေးဆိုတစ်ခေါက်လည်းမဟုတ်ဘူး5 6ခေါက်လောက်နောက်တူးလျောက်တယ်လည်းမဟုတ်ကိုဒီလိုက်တက်တဲ့ဆော့ပြည်နယ်ပုံကိုယ်တွေပါတော့ဆိုကျွန်တော်တို့မှာအဓိကတော့အဲ့ဒီဟာတွေအကက်ခဲရှိတာပေါ့ဟိုကိုပြည်နယ်မှာပဲဆက်တယ်ဆိုရင်တော့ဒါတွေကနည်းနည်းလေးသက်သာတာပေါ့လောလောဆယ်ရတော့လေအခုရေးချေရှိတော့မှနေကြည့်မယ်ဆိုရင်တော့
အမေရိကန်ပြည်တော်စုအခြေစိုက်ကာတာစင်တာဟာ1989ခုနှစ်ကစပြီးနိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲတရားကြုံကိုလေ့လာဆောင်ကြည့်ခဲ့တဲ့အဖွဲ့ဖြစ်သလိုမကြသေးခင်ကမြန်မာရွေးကောက်ပွဲအကျိုးနဲ့ရွေးကောက်ပွဲအလွန်ကာလတွေကိုလည်းလေ့လာဆောင်ကြည့်ခဲ့ပြီးနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ပနမအစီရင်ခံစာကိုတော့2015နိုဝင်ဘာ10ရက်နေ့ကထုတ်ပြန်ခဲ့တာလည်းဖြစ်ပါလိမ့်ရှင်